မြန်မာနိုင်ငံပါဝင်မဲ့အရှေ့တောင်အရှနိုင်ငံတွေနဲ့ဒေသတွင်းစီးပွားရေးအင်အားကြီးနိုင်ငံတွေပါဝင်မဲ့ဒေသတွင်းလွတ်လပ်တဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုသဘောတူစာချုပ်ကိုဒီသတင်းပတ်ထဲမှာလက်မှတ်ရေးထိုးမယ့်အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။အရှေ့တောင်အရှနိုင်ငံများအသင်းအာဆီယံ10နိုင်ငံနဲ့ဩစတြေးလျ၊တရုတ်၊ဂျပန်၊နယူးဇီလန်၊တောင်ကိုရီးယားနိုင်ငံပေါင်း15နိုင်ငံပူးပေါင်းပြီး RCEP ASEP လို့အတူကောက်ခေါ်တဲ့ Regional Comprehensive Economic Partnership ဒေသတွင်းနိုင်ငံကြားလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူစာချုပ်ကိုလာမယ့်တနင်္ဂနွေနေ့မှာလက်မှတ်ရေးထိုးချုပ်ဆိုတော့မှာဖြစ်ပါတယ်။ကမ္ဘာလူဦးရေနဲ့ကုန်ထုတ်လုပ်မှုပမာဏရဲ့30ရာခိုင်နှုန်းနီးပါးစုပေါင်းထားတဲ့15နိုင်ငံပါဝင်မဲ့သဘောတူညီချက်ကနေအကြီးဆုံးလွတ်လပ်တဲ့ကုန်သွယ်ရေးစုံတစ်ခုဖြစ်လာလိမ့်မယ်ဆိုပြီးခန့်မှန်းနေကြတာလည်းရှိပါတယ်။အဖွဲ့ဝင်15နိုင်ငံကအစီအမင်းအရာရှိ၍ဗိုလ်တော်ဦးနေ့ကနောက်ဆုံးအကြိမ်ဆွေးနွေးခဲ့တဲ့အထဲမှာတော့အကောက်ခွန်တက်တာကွင်းအစီအစဉ်တွေလည်းပါဝင်ပါတယ်။သဘောတူညီချက်အသက်ဝင်လာတဲ့အခါမြန်မာနိုင်ငံအနေနဲ့နိုင်ငံတကာဈေးကွက်မှာပုံမဝင်ဆန့်လာနိုင်တယ်လို့လည်းယင်းနှိမ့်ညွတ်နာမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝင်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်နိုင်ဦးကပြောပါတယ
်။ဟိုနောက်ဆုံးတော့ကျွန်တော်တို့အားလုံးလေဒီ free trade agreement ဆိုတော့ကျွန်တော်တို့ဒီ trading goods ပါပဲ trading services ပေါ့နော် investment ပေါ့အဲ့ဒီ area သုံးခုစလုံးနဲ့ပတ်သက်ပြီးအားလုံး finalize လုပ်ပြီးသွားတော့ဒါမှမဟုတ်ကျွန်တော်တို့အားလုံးသဘောတူသွားပြီးတော့တိုင်းတွေလည်းမှတ်ထားပါပေါ့နော်ဟုတ်ကဲ့အဲ့တော့ကမ္ဘာမှာအကြီးဆုံး free trade agreement တစ်ခုဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့တိုင်းပြည်ကပါကောင်းတယ်ဆိုတော့ကျွန်တော်တိုင်းပြည်ကပုံပုံပစ္စည်းတွေကဒီဈေးကွက်ကြီးထဲမှာဒါအစီအအနေဆုံးနဲ့ဝင်ရောက်သွားနိုင်မယ်ပေါ့နော်
ရှင်းနီးမြှောက်နှံမှုနဲ့ပတ်သက်ပြီးအဖွဲ့ဝင်နိုင်ငံတွေကြားအတားအဆီးတွေလျှော့ချဖို့သဘောတူညီမှုတွေရထားကြောင်းလဲဦးအောင်နိုင်ဦးကပြောပါတယ်သဘောတူညီချက်တွေကနေမြန်မာနိုင်ငံအတွက်အကျိုးအမြတ်ရနိုင်တယ်လို့တောင်းရှိသူတွေပြောဆိုနေပေမဲ့စီးပွားရေးအင်အားကြီးနိုင်ငံတွေနဲ့လွတ်လပ်စွာစီးပွားရေးဆက်ဆံမှုမှာအဆင်သင့်ဖြစ်ရလားဆိုတဲ့မေးခွန်းထုတ်နေရလဲရှိပါတယ်မြန်မာလူမှုစီးပွားရေးဖွံ့ဖြိုးတိုးတက်မှုအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးလည်းဖြစ်စီးပွားရေးပညာရှင်တဦးလည်းဖြစ်တဲ့ဒေါက်တာဇော်ဦးကတော့မြန်မာနိုင်ငံအနေနဲ့ပြင်ဆင်မှုတွေလိုအပ်နေသေးရလို့သုံးသပ်ပါတယ်
အဲ့တော့ပြောရရင်တော့ဒီအာဆက်ပြေဒီမဟာဗျူဟာနဲ့နီးတော့တော်တော်များများဟာဒီစီးပွားရေးအင်အားကြီးကျွန်တော်အင်းကြီးတဲ့နိုင်ငံကြီးရဲ့မဟာဗျူဟာနီးလို့ဟာချက်ကျွန်တော်တို့ရဲ့ဘာပြောလဲလို့ဟုတ်ခုချက်တော်ဒီတဲမှာကျွန်တော်တို့ကဘလုံးဝင်ပြီးတော့ဒီလိုဟာတည့်ရနေကစားလဲဆိုတဲ့ဟာလေကျွန်တော်တို့ကအားကြီးပြင်ဆင်ထားမှာဖြစ်တယ်ဒီလိုစီးပွားရေးမရဆေးရှောက်မှုတွေလုပ်ကြတယ်ဆိုတော့ပြောလို့ပြောအေးယူလုပ်ကြတယ်အဲ့တော့များသောအားဖြင့်ဟိုနေစီးပွားရေးအားကြီးနိုင်ငံတွေကသူတို့ကလည်းပြီးတယ်သူတို့ကလည်းကြံ့ရင်လည်းဆိုတဲ့အစီအစဉ်ရှိတယ်အဲ့တော့ကျွန်တော်တို့လိုအားနည်းတဲ့နိုင်ငံတွေကြတော့ဘလို့ပြန်ရောက်ရဲဆိုတဲ့ဟာကျွန်တော်တို့မမှာကြွလဲရှိနေပြီပါတယ်။တော့ဒီဟာကိုလုပ်မဲ့ခေါင်းဆောင်ကလည်းအားနေ။အဲတော့ခါကျတော့ကျွန်တော်တို့ကဟိုတင်ရတဲ့ဓာတ်လိုပြန်ခံပေးကြဆိုကျွန်တော်တို့ပေးလိုက်ရတာကပြန်နေဖြစ်တယ်။ပြန်ရောက်မဲ့ဟာတွေကနေတယ်
။အာဆီယံနိုင်ငံတွေကြားကျွမ်းကျင်လုံသားလွတ်လပ်စွာစီးစင်းနိုင်ငံကိုဖြည့်လျှော့ပေးရတဲ့ကိစ္စပညာရေးနဲ့ခီးသွွားလုပ်ငန်းလို့ဝန်ဆောင်မှုလုပ်ငန်းတွေစီးဝင်လာမဲ့ကိစ္စဒီလိုကိစ္စတွေနဲ့သဘောတူညီမှုမှာဖွံ့ဖြိုးမှုနေတဲ့နိုင်ငံတွေအာမခံချက်မရှိရာစိန်ခေါ်မှုတွေကြီးမားတာဒါတွေကိုလည်းဒေါက်တာဇော်ဦးကထောက်ပြခဲ့ပါတယ်။အာဆတ်သဘောတူညီချက်ကိုတော့2017နိုဝင်ဘာလအာဆီယံထိပ်သီးဆွေးနွေးပွဲမှာစတင်မိတ်ဆက်ခဲ့ပေမဲ့6နှစ်လောက်အကြာမှသာသဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့ဖြစ်လာခဲ့တာပါ။အမေရိကန်ပြည်အောင်စုမှသမ္မတဒေါ်နယ်ထရမ့်အဆိုရကနိုင်ငံပေါင်း12နိုင်ငံပါဝင်တဲ့ပစိဖိတ်ရေဝန်နိုင်ငံတွေကြားကုန်သွယ်ရေးသဘောတူညီချက်အဖွဲ့ဝင်အဖြစ်ကနေ2019ခုနှစ်မှာနှုတ်ထွက်သွားပြီးတဲ့နောက်တရုတ်နိုင်ငံကဦးဆောင်တဲ့အာရှပစိဖိတ်နိုင်ငံတွေကြားစီးပွားရေးပူးပေါင်းဆောင်ရွက်မဲ့အစီအစဉ်တွေကိုအရှိန်မြှင့်ဆောင်ရွက်လာတာလည်းဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမပါဝင်တော့ပေမဲ့နိုင်ငံပေါင်း17နိုင်ငံနဲ့ပူးပေါင်းထားရဲ့CPTPP စာချုပ်တစ်ခုတော့2018ခုနှစ်မတ်လထဲမှာပဲအဖွဲ့ဝင်နိုင်ငံတွေလက်မှတ်ရေးထိုးထားပါရဲ့ခင်ဗျာကျွန်တော်ကတော့ဇော်ထပ်ပါ VOA ကိုသတင်းပေးဖို့ဟာဖြစ်ပါတယ်